ထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ရေးပိုင်းနယ်ထဲမှာမြန်မာလိလုတ်သားနှစ်ဦးအရေးပေါ်မခံမြင်နိုင်ဘဲအောင်နဲ့ယောဂခန်းစားရတာကြောင့်ဖေဖော်ဝါရီလ27ရက်နေ့ကဖူကက်ကန်းကြီးကထိုင်းပြည်တပ်ကရေရဟယင်းနဲ့ရန်အောင်ဆေးရုံကြီးကိုပို့ပေးခဲ့တယ်လို့ဆိုပါတယ်အကြောင်းဆုံးကိုမအေးမှာပြောပြပေးပါတယ်ခင်ဗျာထိုင်းနိုင်ငံဖန်ခခရိုင်အတွင်းမှာလိလုတ်သားဖြစ်လို့နေတဲ့မြန်မာနို ုံပို့ပေးခဲ့တယ်ဆိုပြီးဖန်းကအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ်
။အာဘိုက်အောင်လို့ဆိုပြီးတော့မခံနိုင်လို့ဆိုပြီးဒီဘက်ကနေပြီးတော့ဟိုတို့လေဦးစီကိုပြောတာပေါ့လေ။အဲ့တော့ထိုင်းလေဦးစီကနေတဆင်းတကအာနာပိုင်းတကအာနာပိုင်းဆိုတာလေဝင်လေတဲ့စစ်တဲ့ပီပိုးလို့ခေါ်ရတာအကြောင်းကြားအဲ့ဒီမှာတခါတဲ့ရေးတတ်ပေါ့လေရေးတတ်ဆိုင်ရာကိုနှမ်းပြီးတော့အကြောင်းကြားကြောင်ကြတော့ရေးတဲ့ကနေပြီးတော့သွားပြီးတော့အဲဒီရဟန်းရင်နဲ့သွားခေါ်တာခေါ်ပြီးတော့မှသူတို့ရေနောင်းကိုပို့ပြီးတော့ကျွန်တော်အဲဒီလူဆေးရုံမှာပေါ့အဲလိုမျို
းရေနောင်းဆေးရုံကြီးကိုလှေလုံးသားနှစ်ဦးကိုပို့ခဲ့ရမှာတော့တူးကတော့ကျမ်းမာရေးအခြေအနေမဆိုးပေမဲ့တူးကတော့အရေးပေါ်ခန်းကိုပို့ပြီးကုသမှုခံယူနေရကြောင်းဘာယောဂါဖြစ်တယ်လဲဆိုတာကိုတော့စစ်ဆေးနေသေးပဲလို့ဆိုပါတယ်ထိုင်းရေးတဲ့အနေနဲ့မြန်မာတွေကိုအခုလိုမျိုးကျမ်းမာရေးအခြေအနေဆိုးတဲ့အချိန်လာရောက်ကူညီပေးမှုကတော့သိမ့်မကြုံဘူးပေမဲ့ကလင်းနစ်တာမျိုးတွေရှိခဲ့ရင်တော့ကုညီကဲစရာတွေကိုလှုပ်လို့ရှိရလို့ဆိုပါတယ်
။ဒီဒီလိုမျိုးယောဂဖြစ်တာမဟုတ်ဘူး။လေနစ်တာလေ။လေတွေပိုင်းမြုပ်တာဆိုတော့မမြုပ်ခင်ခုနကလေဝိုင်းကွဲတဲ့အချိန်မှာအကြောင်းကြားပြီးတော့ဆိုင်ရနေလာခဲ့တာတို့နောက်တစ်ခုကကျတော့အာမှုန်တိုင်းလိုဟာမျိုးပေါ့လေ။အဲ့လိုမျိုးတွေဖြစ်လို့လေနစ်မလို့ဖြစ်တဲ့အချိန်မှာခဲ့တာဒါမျိုးတွေတော့ရှိတာပေါ့။လို့ယောဂနဲ့ကတော့တော်တော်လေးကိုရှားပါတယ်လေ။အဲဖြစ်တဲ့ဆက်ကကျတော့တို့ကရေတက်ကတော့အဲ့ဒီအဲ့လိုမျိုးအကူအညီတောင်းရင်တော့ခိုင်းရမှာတော့မဟုတ်ဘူးသူတို့ကူတယ်ဗျအဲ့ဒါတော့ကြုံဘူးတာလေကြာဘူးတာကြုံဘူးတော့ကြာဘူးတာပေါ့လေအဲ့လိုမျိုးကူပါတယ်သူတို့က
ထိုင်းနိုင်ငံရဲ့ပင်လယ်ပြင်မှာအလုပ်လုပ်ကြနေကြတဲ့မြန်မာရေလုံသားတွေကိုအရင်တုန်းကဆိုရင်ကျန်းမာရေးမကောင်းလို့အလုပ်လုပ်မနိုင်ဘူးဆိုရင်လေပေါ်ကနေတွန်းချတာတွေရိုက်နှက်တာတွေရှိခဲ့တာပါလေလုံသားတွေကိုကျွနေတဲ့ဖွဲ့ခိုင်းစီတဲ့ဆိုတဲ့လူခွေရေးဖွဲ့စည်းတွေရဲ့အစီရင်ခံစာတွေထွက်လာပြီးနာမည်ဆိုးတွေထွက်လာပြီးတဲ့နောက်မှာတော့ရေလုံသားတွေကိုလူခွေရေးချိုးဖောက်မှုတွေညှော်နေလာတာဖြစ်ပါတယ်ရှင်